ဒုက္ခသည်တွေတိမ့်တဲ့ချီခိုလိုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာပြင်းထန်တဲ့ရာသီဥတုဆောင်းအေးဒဏ်ခံနိုင်ရေးဒုက္ခသည်တွေပြင်ဆင်နေကြသလိုစုပြုံနေထိုင်နေကြရတဲ့မိသားစုတွေကြားအန္တရာယ်ရှိတဲ့အခြေအနေတွေအကြောင်းကျွန်မစုမုံစူးစီးတင်ပြပေးကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးတိမ်းရှောင်လာတဲ့တိမ့်ချီတဲ့ရိုဟင်ညာဒုက္ခသည်တွေခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ကော့စ်ဘဇားကရိုဟင်ညာစခန်း30ကျော်မှာဒုက္ခသည်တွေရဲ့နေစဉ်စားနပ်ရိက္ခာကျမ်းမာရေးဆောင်ရှောက်မှုနေထိုင်ရေးလုံခြုံရေးတွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကတာဝန်ယူဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့လူဦးရေထူထပ်များပြားလွန်းလာတဲ့အတွက်ရိုဟင်ညာစခန်းတွေထဲမှာအထူးသဖြင့်တောက်တုံးရေးအမိုက်တန်ရှင်ရေးမိန်းလာစနစ်နဲ့ရာသီဥတုအလိုက်လုံခြုံစိတ်ချစွာနေထိုင်နိုင်ရေးမှာတော့ရိုဟင်ညာဒုက္ခသည်တွေဟာအခက်အခဲတွေများစွာနဲ့ရင်ဆိုင်နေကြရတာပါ။မိသားစုများပြားတဲ့အိမ်ဆောင်စုတွေပြတ်သိပ်စုပြုံနေရတဲ့အတွက်ကျန်းမာရေးနဲ့ညီညွတ်တဲ့နေထိုင်မှုစနစ်မဟုတ်လို့အခက်အခဲတွေကြုံနေရတာလို့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာနေထိုင်တဲ့စေတနာဝန်ထမ်းရိုဟင်ညာဒုက္ခသည်ဦးအောင်မြိုင်ကပြောပြပါတယ်
။ဒီမှာစုစုပေါင်းစခန်းကျတော့30လဲကိုလို့ရှိတယ်။တန်ရှင်ရဲ့ပိုင်းမှာဒီမှာအာနေရှားတွေရှိပါတယ်။ဒီမှာသူတို့ NGO ရင်ကျွေတွေကတော့လုံးနေပါတယ်။လုံးနေတာကဒီမှာအဲလုံလုံးမှုမရှိတာပေါ့နော်။ဒီမှာလူရေလားရင်းများတယ်ဆိုတော့သူတို့လည်းလုံလုံလုံးလုံးလုံးမသိနိုင်ပါဘူး။ဥပမာအပြင်ကျွန်မရေနဲ့ကက်ကက်ပစ်တာလည်းရှိတယ်လောလောဆယ်အနေနဲ့တတ်မှပြီးတော့အမိုက်ပစ်တဲ့နေရာတို့တဲတဲရှာရှာလောက်တော့မထွေးပါဘူး။ဒီမှာစနေတကြကူဘစ်ကာကွေတင်းချောတဲ့ဆိုင်ရာစင်းမင်းစီကင်းတွင်နိုင်ရင်လောက်တာက WFP တကူပဲရှိတယ် WFP ရဲ့ distribution point တကူပဲရှိပါတယ
်အခုဆောင်းရာသီဝင်လာတဲ့အချိန်မိုးရာသီတုန်းကမုန်တိုင်းတန်ခံခဲ့ရတဲ့ဒုက္ခသည်စခန်းတွေကတဲ့ရင်လေးတွေရာသီဥတုအေးတဲ့ထံကိုခံနိုင်အောင် shelter တွေစောက်ဖို့စတင်ပြင်ဆင်နေကြပြီလို့ဦးအောင်မြင်ကပြောပြပါတယ
် shelter ပြဿနာကဒီမှာဒုက္ခသည်တွေကအော်နေတာတော့ရှားလာပြီတခြားလုံလုံလုံလုံအားလုံးကိုဆော့ပဲတာမရှိတော့ဘူးဒီမှာအမှုအကာလည်းမပေးဘူးအဲပိုက်ဆိုင်ကမရှိဘူးလေဒုက္ခသည်တွေမှာရောမလို့ဒီတော့ကတက္ကတဲ့တဲအစင်တင်းဆောက်ပေးမယ်ဆိုလို့ရှိရင်ဒီမှာဒုက္ခသည်တွေတိုက်ရင်ကောင်းမှာပါ
နေ့နေ့ချီပြီးတော့နေထိုင်လာကြရပြီဖြစ်တဲ့ဒီရူဟင်ညာစခန်းနေတဲ့ကယာယီတဲအိမ်လေးတွေအဆောက်အဦလေးတွေဟာခိုင်ခန့်မှုအားနည်းလာတဲ့အတွက်ကလေးတငယ်တွေတက်ကြီးရွယ်အိုတွေနဲ့ကိုဝင်ဆောင်မိခင်တွေအပါအဝင်ဒုက္ခသည်တွေလုံခြုံစွာနေထိုင်ရေးစိုးရိမ်နေကြတာလို့ဘာလူခါလေးဒုက္ခသည်စခန်းအမှတ်9မှာနေတဲ့ရူဟင်ညာဒုက္ခသည်ဥယီဇလန်လို့ခေါ်တဲ့ဦးကျော်မြင့်ကပြောပြပါဗျာအဲ
ပေါ့ပေါ့ကအိမ်ရမှာနေတိုင်းတဲ့လူညာဒုက္ခသည်တွေကအရင်ကတောင်းလို့ပေးတာတဲ့ shelter တွေအဲ့ဒီလေကိုကြာပြီးတော့ပြည့်ပြည့်တောင်းလို့ပေးတာမရှိသေးပါဘူးခင်ဗျာနောက်ကို600ဒီနေ့ရောက်တော့ဆိုတော့လူရီက600ဒီမှာတောင်းတန်ကိုလုံချုံမရှိအောင်ဒီတောင်းတန်ကမြေလျောက်နိုင်အောင်တော့ရောကတဲ့တဲ့အမီကျွန်တော်ကစားသေးနိုင်အောင်အဲ့ဒီခေါင်းနဲ့ပြတ်စစ်နေတဲ့အဲ့ဒီလေကိုပြန်ရပြီးတော့အလုပ်ပေးသွားတဲ့ကျွန်တော်ကအဓိကအပြင်ပေါင်းစစ်ကြည့်ပါလိမ့်မယ
်။အခုလိုမျိုးစခန်းတွေမှာရာသီဥတုပေမုန်တိုင်းပေမြေပြိုကျမှုနဲ့မတော်တဆထိခိုက်မှုတွေဖြစ်ပွားနေတဲ့အပေါ်မှာဒုက္ခသည်တွေရဲ့လုံခြုံရေးပို့ပြီးတော့ကာကွယ်ပေးစေချင်ပါတယ်လို့ဥအောင်မြင့်ကပြောပါတယ်
။ဒီမှာအမြင့်တမီးဒီပေါ့နော်ဒီမှာသူတို့ကမြေတွားယူလာပါဒီဟာတွေ့အဲ့ဒီကနမြေပြူပြီးတော့အောက်ကိုစားသွားပြီးတော့ဒီမှာနိုင်ရောက်ကဆွန့်သွားတယ်ပရိုတက်ရှင်အများကြီးလူရအမေသမီးနဲ့ကလေးတွေတွေ့ဒီမှာတက်နစ်တွေအရင်လူတယ
်ဥယျာဉ်လန်ကလည်းဒီလိုတဘာဝဘေးရဲ့နေအကြောင်းမကြာခဏကလေးငယ်တွေအသက်ဆုံးမရတဲ့အခြေအနေပေါ်သူ့စိုးရိမ်ချက်ပြောပြပါတယ
်ကိုတူပါလားဒေါက်တာရဲ့စကားမဲ့မိမာမြေပြူရှာပြီးတော့ဒီဆုံးတယ်လို့ဆိုပြရပါတယ်နောက်ဒီလိုအဲတမောဘေးအန်ဒီကြောင့်ဒီဆုံးတာတော့အစ်ကျွန်တော်ကမကားမှသိနေကြပါတယ
်ရိုဟင်ညာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုခိုလုံနေကြတာ၃နှစ်ကျော်လာပြီဖြစ်ပေမဲ့သူတို့ဌာနေပြန်နိုင်မှုအခြေအနေမျိုးမြန်မာဘက်ကဖန်တီးမပေးတာကြောင့်တဦးတယောက်မှပြန်မပို့ပေးနိုင်သေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကနိုဝင်ဘာလနောက်ဆုံးပတ်ကပဲပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အုံကိုလက်ခံထားတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးသဘောတူညီမှုတွေအတိုင်းဆောင်ရွက်နေပါတယ်လို့ပြောဆိုထားပါတယ်ရှင်ကျွန်မဆုမောမှာ